မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအစိုးရဖြစ်လာတဲ့အချိန်ကစပြီးတရားဥပဒေစိုးမိုးရေးနဲ့လူမှုဘဝစီးပွားဖွံ့ဖြိုးတိုးတက်ရေးပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားပြည်လည်သစ်မြဲရေးနဲ့ညီညာစေရေးစစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုတည်ထောင်နိုင်စေမဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ပေါ်လာရေးစတဲ့ရည်မှန်းချက်၃ချက်ကိုတဆင့်ချင်းအကောင်အထည်ဖော်ဆောင်ရွက်နေတယ်လို့လည်းပြောကြားခဲ့ပါတယ်။ညီညာရေးအတွက်တတိယကြိမ်မြောက်21ရာစုပင်လုံညီလာခံကိုစတင်နိုင်ခဲ့ပြီးဖြစ်တယ်လို့အမျိုးသားညီညာစေရေးနဲ့ရှင်တွဲပြီးတစ်ချိန်တည်းလုံရမှာဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်။တရားဥပဒေစိုးမိုးရေးနဲ့ပြည်သူလူထုရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးကိုလည်းနေ့စဉ်လှုပ်ဆောင်နေတယ်လို့ပြောကြားခဲ့သလိုလက်တလောလွှတ်တော်မှာစစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဖြစ်ဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ခြေလှမ်းစနေပြီလို့လည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကပြောကြားခဲ့ပါတယ်
။ကျမတို့ဟာပြည်သူလူထုကိုပေးခဲ့တဲ့ကတိတွေကိုတတ်နိုင်သမျှတတ်ဆွမ်းသမျှကျမတို့တည်အောင်လို့ကြိုးစားပါတယ်။ဒါပေမဲ့ကျမတို့ကြီးပဲလုံးလို့မရပါဘူး။စောစောကကျမတို့ပြောတဲ့အတိုင်းပဲနိုင်ငံတနိုင်ငံအကွက်တကယ်အရေးပါတဲ့ကိစ္စတွေတကယ်အောင်မြင်ဖို့လိုတဲ့ကိစ္စတွေမှာပြည်သူလူထုပါဖို့ဟာအဓိကကြပါတယ
်။ပြည်သူကိုပြောထားတဲ့စကားတွေကိုတည်အောင်အစွမ်းကုန်လုပ်ပေးနေသလိုပြည်သူတွေဘက်ကလည်းပူးပေါင်းပါဝင်လာဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကဖိတ်ခေါ်လိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ပြောကြားချက်တွေအရအစိုးရဖြစ်လာပြီးနောက်ပြည်သူတွေကိုချက်ပြထားတဲ့ရည်မှန်းချက်၃ချက်ကိုအကောင့်ထဲဖော်နေတာတွေဟာပြည့်စုံမှုမရှိသေးသလိုအစိုးရတက်တန်းမကုန်ခင်ကာလအထိပြီးမြောက်နိုင်မယ်ဆိုတာတန်လျာဖြစ်မိတယ်လို့လည်းနိုင်ငံရေးလှိလာသူတွေကသုံးသပ်ကြပါတယ်။ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတို့ဦးဖြစ်တဲ့ရှမ်းပြည်နယ်သီဘောမြို့နယ်ကဦးရထွန်းကအခုလိုပြောပါတယ
်။အခုကတက်တန်းက9နှစ်မှာအခုက3နှစ်လောက်ကကုန်သွားပြီလေ။ UI ကလည်းအောက်ခြေပြည်သူလူထုအတွင်းမှာကတော့တိတ်ပြီးတော့အဆင်မပြေကြသေးဘူးပေါ့နော်။နိုင်ငံရေးဆွေးနွေးပွဲတွေကလည်းတန့်နေတယ်။တော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရလဲအခုလွှတ်တော်ထဲမှာစလိုက်တာနဲ့တခါတည်းတက်မတော်ကအပြင်းထန်ကြောက်ွက်တာနဲ့ကြုံတဲ့အခါကျတော့နည်းနည်းတော့ကျွန်တော်တို့ကယဉ်လေးတယ်ကောမဒီဖွဲ့တာလေးတောင်မှကြောက်ွက်တယ်ဆိုတော့တို့ဒီကောမဒီထဲမှာမပါဘူးလို့တို့ကထုံးပြလိုက်လို့ရှိရင်တော့ပေးကြပြီအောင်မြင်မှာမဟုတ်ဘူးတို့ပါတယ်ဆိုရင်တော့ညှိနှိုင်းကြလို့ရှိရင်တော့ဖြစ်နိုင်တယ
်တောင်ကြီးမြို့ကရှမ်းပြည်နိုင်ငံကြီးအဖွဲ့တာဝန်ခံတူဖြစ်တဲ့ဦးတင်မောင်တို့က
ဒီလူလူစုရဲ့အားလုံးလည်းဒီလိုချက်ပေါ်ရပါပဲဘာလို့လဲကျွန်တော်ဒီတတိယနေ့ပြီးတော့ပါဒီဖွဲ့စည်းပုံပြင်ဆင်ရေးဆိုတာကျွန်တော်အရင်တစ်ခေါက်တော့436ပါကြတော့လဲကျွန်တော်တော်တော်လေးဦးလေးနှုတ်ဆက်ခဲ့တာလေ
စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဟာအရေးကြီးတဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကအတားအဆီးဖြစ်နေတယ်လို့လည်းတိုင်းသားနိုင်ငံရေးသမားတွေကယူဆကြတဲ့အတွက်လွှတ်တော်တွေကဖွဲ့စည်းပုံပြင်ဆင်ရေးကထိရောက်ပါမလားဆိုတာကိုလည်းမေးခွန်းထုတ်နေကြပါတယ်ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ကြားကောင်းပါတီတွဲဖက်တွင်မူဦးဆိုင်လိတ်ကအခုလိုမှတ်ချက်ပေးထောက်ပြပြောပါတယ်
တိုင်းနိုင်ရဲ့တက်မလို့ရဲ့သူကဆိုတာကစိတ်ထဲတဝမ်းနဲ့မထားလို့လည်းမရဘူးလေ။အားကြောင့်မို့လို့တယောက်တယောက်ကိုအနိုင်ယူနေတဲ့2008ဖွဲ့စည်းပုံအတိုင်းပဲဆက်သွားမယ်ဆိုလို့ချင်းလိုရပန်းနိုင်ကိုရောက်နိုင်ပါဦးခင်ဗျ။အားကြောင့်မို့လို့ပြုပြင်တဲ့သူတာတက်ကိုကျွန်တော်အစ်စ်တန်ရေးတယ်ကပို့ပြီးတော့အသိပေးပါမယ
်။မှန်ကန်တဲ့ရွေးချယ်မှုတွေနဲ့တူးချင်းစီကဆုံးဖြတ်ချက်ချနိုင်မယ်ဆိုရင်နောက်လာမယ့်မျိုးဆက်တွေအားလုံးအတွက်အင်မတန်တန်ဖိုးရှိတဲ့လုပ်ရဖြစ်လာမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကပြောကြားခဲ့ပါတယ်ခင်ဗျ။